မပြေလည်သေးတဲ့ငင်းကြဲရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်တရုတ်ပြည်နယ်ဆက်ရွှေလီမြို့မှာတွေ့ဆုံကြဖို့မကြသေးခင်ကပဲဒီ KIO ကချင်လွတ်မြောက်ရေးအဖွဲ့ကကမ်းလှမ်းလိုက်ပါတယ်အစိုးရညီညာရေးကိုယ်စားလှယ်ရေးဘက်ကရှမ်းပြည်နယ်မူဆယ်မြို့မှာတွေ့ဆုံဖို့ကမ်းလှမ်းချက်ကို KIO ကလက်မခံပယ်ချခဲ့ပြီးတဲ့နောက်ရွှေလီမြို့မှာတွေ့ဆုံဖို့ကို KIO ကတောင်းဆိုခဲ့တာပါတချိန်ထဲမှာပဲကချင်ပြည်နယ်အနက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးတော့ဒီတိုက်ပွဲတွေကြောင့်ပူတာအိုဘက်မှာတော့ဆန်ရှားပါမှုအခက်အခဲနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပြပါဗျ။အသေးစိတ်ကိုတော့မတ်နန္ဒာချန်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်နေ့စဉ်ဖြစ်ပွားနေတဲ့တိုက်ပွဲတွေရက်စဲသွားရေးဆွေးနွေးဖို့အတွက်အခုနောက်ဆုံး KIO ကချင်လွတ်မြောက်ရေးအဖွဲ့ကနေတရုတ်ပြည်နယ်ဆက်ရွှေလီမြို့မှာတွေ့မယ်ဆိုပြီးတော့ပြီးခဲ့တဲ့တစ်ပတ်ထဲမှာပဲစာရေးပြီးကမ်းလှမ်းခဲ့တာပါပြည်ထောင်စုညဉ့်ညဉ့်ရေးဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ညဉ့်ညဉ့်ရေးကိုယ်စားလှယ်အဖွဲ့နဲ့ KIO ကြားဂျွန်လကုန်ပိုင်းမှာနောက်ဆုံးတွေ့ဆုံခဲ့ကြပြီးတော့ဇူလိုင်လထဲမှာထပ်မံတွေ့ဆုံဖို့စီစဉ်ထားခဲ့ပေမဲ့နေရရွေးချယ်မှုမပြေလည်သေးတာကြောင့်အခုထိတွေ့ဆုံနိုင်ခြင်းမရှိဖြစ်နေရတာပါ KIO ရဲ့အခုကမ်းလှမ်းချက်နဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်ချက်ကိုသိနိုင်ဖို့ဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးအရင်ကတော့အစိုးရညီညွတ်ရေးကိုယ်စားလှယ်အဖွဲ့ကနေကချင်ပြည်နယ်ဗမော်မြို့မှာနဲ့ရှမ်းပြည်နယ်မူဆယ်မြို့တို့မှာတွေ့ဆုံဖို့ကိုအခုလာစမ်းပိုင်းကကမ်းလှမ်းခဲ့တာရှိပေမဲ့လုံခြုံရေးအခြေအနေကြောင့် KIO ဘက်ကလက်မခံခဲ့တာပါဒီလိုတစ်ဖက်နဲ့တစ်ဖက်ညှိမရဖြစ်နေတဲ့အချိန်မှာကချင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးတော့အခုဇူလိုင်လအတွင်းမှာတိုက်ပွဲပေါင်းအကြိမ်ကြီး80ကျော်ဖြစ်ခဲ့တယ်လို့ KIO ကပြောပါတယ်တကယ်လို့နေရညှိနှိုင်းမှုအဆင်ပြေခဲ့ရင်တော့ဒီတစ်ခေါက်တွေ့ဆုံတဲ့အခါကျရင်တိုက်ပွဲတွေရောကြရေးကိစ္စကိုအဓိကထားဆွေးနွေးမယ်လို့ဦးလာနန်းကအခုလိုပြောပါတယ
်ကျွန်တော်ပြန်တွေ့မယ်ဆိုရင်လည်းအဓိကတော့ဒီစစ်ပွဲကိုဘယ်လိုရှော့ချနိုင်မလဲဟိုနှစ်ဖက်နီးနီးကပ်ကပ်ဖြစ်နေတဲ့တပ်တွေကိုဘယ်လိုခွာပြီးတော့ထားကြမလဲဆိုတဲ့ခေါင်းစဉ်ကိုကျွန်တော်ဆွေးနွေးကြမှာပါကျွန်တော်ဥအောင်တောင်းနဲ့ပြောသွားတဲ့အခါမှာလည်းစစ်ပွဲအရှိန်ရှော့ချရေးဆိုတဲ့ခေါင်းစဉ်ကိုရောက်လာတယ်။အဲ့လိုရောက်လာတဲ့အခါမှာအဲ့ဒီကိစ္စအဲ့ဒီအပိုင်းမှာတော့ဒီတပ်ပိုင်းဆိုင်ကပါဝင်ရမယ့်အပိုင်းဖြစ်လာတယ်။အဲ့လိုအမျိုးဖြစ်တဲ့အခါမှာဥအောင်တောင်းနဲ့ပြည်စုံမှုကပြန်ပြီးတော့ပြက်ပြားသွားတယ်လို့ပြောလို့ရတာပေါ့ဗျာ။နောက်အခုဥအောင်မင်းနဲ့ပြန်တွေ့လာတယ်။ဥအောင်မင်းနဲ့ကျွန်တော်အလွတ်တဘော၃ကြိမ်တွေ့ပြီးပါပြီ။၃ကြိမ်တွေ့ပြီးတဲ့အခါမှာတပ်နေရာချထားရင်းနဲ့ပတ်သက်ပြီးတော့အဲ့ဒီခေါင်းစဉ်ကိုရောက်လာတယ်။အခုလည်းဟိုပြည်စုံမှုကတော့ဟိုနေရာရွေးချယ်မှုကိုအတောင်ပြပြမှာပဲပြန်ပြီးတော့တွတ်ဆွတ်တွတ်ဆွတ်ဖြစ်သွားလို့ပြောလို့ရတယ်ခင်ဗျာ
အခုလိုကချင်ပြည်နယ်နေရာနဲ့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာအိုးအိမ်လေယာတွေကိုစွန့်ခွာထွက်ပြေးကြရတဲ့အတွက်လယ်မလုံနိုင်တာကြောင့်ရောမိုးရာသီဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မှပူတာအိုဘက်မှာဆန်ပြက်လက်မှုပြဿနာကိုဒေသခံတွေထပ်မံကြုံတွေ့နေရတယ်လို့စစ်ပြေးဒုက္ခသည်အရေးကူညီပေးနေတဲ့ကချင်တိုင်းရင်းသူတူကပြောပါတယ
်စစ်ပြေးကိုတိမ့်တောက်နေရတယ်လည်းမလုံနိုင်ဘူး၊တောင်ရမလုံနိုင်ဘူး၊ပြီးလို့ချင်းလမ်းပန်းဆက်တွေရင်းအင်မတန်ခက်တဲ့နေရာဖြစ်တဲ့အတွက်ဆန်စပါးကတော့ရှားတယ်၊ဒီချိန်ကမိုးရွာကြည့်နေပြီ။ပူတာဟိုဆိုရင်အစောကြီးကိုဟိုပါတော့လည်းလုံရတယ်၊တောင်ရလုံတယ်။ဒါပေမဲ့အခုဆိုရင်ဟိုတိမ့်ဆောင်တဲ့လူတွေများတဲ့အခါကျကျမတို့ကဆန်စပါးဆိုတာဒီနည်းဖြစ်တယ်ဆိုတော့နောက်နည်းတွေနောက်နည်းတွေပြင်ခက်မယ်လို့ကျမကတော့မြင်တယ်
။ဒါအပြင်အရင်ကကြက်ငွေ1000ကိုဆန်နိုးစီဘူး၁၀ဘူးရခဲ့ပေမဲ့အခုဆိုရင်ဆန်ရှားလို့နိုးစီဘူး၃ဘူးလောက်ပဲရတော့ပြီးတော့တချို့နေရာတွေမှာဆိုရင်ဆန်လုံးဝမရှိတော့တဲ့အခြေအနေတိဖြစ်နေတယ်လို့လည်းပူတာအိုမျိုးကန်တူကအခုလိုပြောပါတယ်
။အဲ၆လပန်းကနေပြတ်နေတာပူတာအိုမှာလေအရေတော့အတော့ဟိုစားလေဒီမှာတထောင်အဲနိုးစီဘူး၁၀ဘူးအခုဆိုတော့၃ဘူးပဲဖြစ်သွားလို့ဒီဆရာမအခုက၇လပန်းပဲရှိသေးတယ်လေအခု၈လ၇လပန်းအထိတော့ပူတာအိုမှာနည်းနည်းတင်ငါငါအဲလိုပဲအထက်မှာပဲဆရာမလေဒီလိုတဲလို့ဆိုတော့ကိုကကိုယ်လိုရှာကြတာပြောကလို့လေနေနေပါပါရှိတယ်လို့နေနေပါပါမြတ်ပြန်ဆားကြတာဟုတ်တယ်ရှိတော့မရှိတော့ဘူးမရှိရဲအမျိုးတွေနေနေပါပါမြတ်ပြန်လဲလို့ပြန်ဆားကြတာလို့ဆိုမှရေ
သမရဦးသိန်းစိန်ကတော့ KIO နဲ့ငင်းငယ်ရဖို့အတွက်စူးစမ်းနေပြီးမကြခင်အောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းကို American ASEAN စီးပွားရေးနှိနှောဖလှယ်ပွဲမှာပြောဆိုခဲ့ပူပါတယ် KIO နဲ့မြန်မာအစိုးရကြား18နှစ်ကြာတိစောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2011ခုနှစ်ဇွန်လကုန်မှာပြတ်သွားခဲ့တာပါတနှစ်ကျော်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေကြောင့် IDP လို့ခေါ်တဲ့ရွာပေါင်းရွာဆောင်ဒုက္ခသည်တွေအပါအဝင်စုစုပေါင်းဒုက္ခသည်ဥယျာဉ်တသိန်းလောက်ရှိသွားပြီလို့ဒုက္ခသည်အရေးကူညီဆောင်ရွက်သူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။ဒါ့အပြင်တရုတ်နယ်ဆက်မှာခုလုံနေကြတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေကိုတရုတ်အာဏာပိုင်တွေကပြောင်းရွှေ့ခိုင်းနေတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်သူတွေကပြောပြခဲ့ပါတယ်ရှင်။